ငယ်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာထူးဆီးဝဲတရကျင်းပတယ်လို့ကြားလို့ပ
ါဟုတ်ပါတယ်ခင်ဗျထူးဆီးဝဲတရကျင်းပပါတယ်ကျွန်တော်တို့ဒီနေ့ဘုလုံးမှုဆောင်ဖွဲ့ဒနေလာနေရပုံမှန်ကြီးဝဲပါပဲသို့တော်လည်းဒီနေ့မှာထူးထူးခြားခြားကျွန်တော်တို့ဥက္ကရာကြီးဦးအောင်ရွှေဟာနေက6လလောက်ကျွန်တော်တို့ကျမ်းမာရေးကြောင့်အိမ်မနေပြီးတော့အိမ်ကနေပြီးတော့ပဲညွန်ကြားနေတဲ့ရှင်နေရနေပြီးတော့ဒီနေ့ကျတော့သူကိုယ်တိုင်ချိန်နှောင်းမှာနဲ့စီဝဲတရလာပါတယ်အဲဒီတရလာတဲ့စီဝဲမှာပဲကျွန်တော်တို့ဘုလုံးမှုဆောင်ဖွဲ့ဝင်တွေအပြင်အဲကျောင်းမှာရှိနေတဲ့ကျွန်တော်တို့ဘ ਹੁ လုတ်ကော်မတီဝင်တွေကိုပါတပေါင်းနဲ့ကျွန်တော်တို့စီဝေးကျင်းပတဲ့အခါကျတော့ပုံမှန်စီဝေးပြင်ဘုံလုံးမှုဆောင်ဖွဲ့ကသူစီဝေးဖြစ်သွားပါလေခင်ဗ
ျဟုတ်ကဲ့အင်ကဲအဲ့ဒီဒီနေ့စီဝေးမှာဗားလျများဆွေးနွေးခဲ့ကြပါတယ်လေသိပြရစေရှင
်ဒီနေ့စီဝေးမှာသူတလဲဆွေးနွေးတာကတော့ကျွန်တော်တို့မကြသေးမီကအဲတက်ဆိုင်ကထုတ်ပြန်လိုက်တဲ့အဲရုပ်ပေါ်ပဲကော်မရှင်ဥပဒေပါတီမဘုံနေဥပဒေနောက်ဥပဒေစတဲ့ဥရဒီဥပဒေ9ရက်ကိုကျွန်တော်တို့အဲဘုံလုံးမှုဆောင်ဖွဲ့ဝင်တွေရောဟိုအလုပ်ကော်မတီဝင်တွေရောအဲကဥက္ကရာကြီးရဲ့လမ်းညွှန်ချက်ပါပဲကျွန်တော်တို့ချေချေလေးလေးပြည်သူစင်တီဗီအောင်အဆုံးသတ်ချက်ကတော့ဒီဥပဒေတွေဟာပေါ်ပြထားတဲ့တရားချက်တွေဟာတရားမျှတမှုမရှိဘူးဒါကြောင့်မလို့ဒါတွေကိုအဲ့တရားမျှတမှုမရှိတော့ဘူးကျွန်တော်တို့ဥပဒေပေါင်းတွေကနေပြီးတော့ပြန်လည်ပြီးတော့ပြောရမယ်လို့အဲ့ဒီလိုကျွန်တော်တို့ဒီဘဝသုံးသတ်ချက်တခုဖြစ်ပါတယ်နောက်တစ်ချက်မှကျွန်တော်တို့ဒီဥပဒေနဲ့ညီကျွန်တော်တို့ဒီသားတို့ဒီဖွဲ့တို့ကမပုံတင်မလားမတင်ဘူးလားဆိုတော့ကိစ္စကတော့အဲကျွန်တော်တို့ဒါမကြသေးမီကကျွန်တော်တို့ရှင်နေတိုင်းကောင်းဆောင်များနဲ့ရှင်နိုင်ပြီးတော့ကျွန်တော်တို့ဖွဲ့စည်းထားတဲ့ဘိုးဦးစည်းဖွဲ့ဆိုတာရှိပါတယ်အဖွဲ့ဝင်130ရှိတဲ့ရှင်နေတိုင်းကောင်းဆောင်များပါပါဝင်တဲ့အလုံးကျက်ရက်နဲ့လူသားမှုဦးစည်းဖွဲ့ချုပ်ကဘိုးဦးစည်းဖွဲ့စီဝေးကို29ရက်နေ့ကနေစပြီးတော့ကျွန်တော်တို့ခေါင်းကျင်းပါမယ်လို့ဆုံးဖြတ်ပါတယ်အဲဒီဘိုးဦးစည်းဖွဲ့စီဝေးမှာကျွန်တော်တို့ကဒီကိစ္စရတဲ့ကိုကျွန်တော်တို့ခြေခြေမြတ်မြတ်ဘုံလုံးဆောင်ဖွဲ့ကတင်ပြမယ်တင်ပြပြီးတော့ဘုံဦးကြီးဖွဲ့ဝင်များအားလုံးရဲ့အခြေလေဆွေးနွေးသုံးသပ်ပြီးတကာလဓမ္မဥဒ္ဒစီနိကသုံးပြခံယူမယ်လို့ကျွန်တော်တို့သုံးပြကြပါတယ်ခင်ဗ
ျဟုတ်ကဲ့အကဲဟိုဒီစစ်ဆိုးရရဲ့မကြာခင်ကထုတ်ပြန်တဲ့ဒီရွေးကောက်ပွဲဥပဒေပေါ်မှာရောဟိုဘဘဦးအောင်ရွှေရဲ့သဘောထားကဘယ်လိုများရှိပါလဲရှင
်အဲ့ဒါကတော့ကျွန်တော်တို့ဟိုတနေ့အရုံးကကျွန်တော်တို့ဟိုဒေါန်ဆန်းစုကြည်ကြီးကလာတဲ့သဘောထားတိုင်းပါပဲခင်ဗျအဲ့ဒီတိုင်းပဲဥရကြီးကလည်းဒါဟာတရားမျှတမှုမရှိဘူးလက်ခံနိုင်မှာမရှိဘူးဒီတိုင်းပဲသုံးသပ်ပါတယ်အဲ့တော့ဒါကိုကျွန်တော်တို့တရားမလို့ဥပဒေနဲ့အညီကျွန်တော်တို့ဒါအဲအကုန်လုံးဘိုးလုံးဆောင်ဖွဲ့ဝင်တွေအားလုံးကလည်းဒီတိုင်းပဲသုံးသပ်ပါတယ်ဥပဒေနဲ့အညီကျွန်တော်တို့ဒီကိစ္စကိုအပြန်လည်ပြီးတော့တုံ့ပြန်မယ်လို့ကျွန်တော်တို့အဲ့ဒီလိုကျွန်တော်တို့သုံးသပ်ကြပါတယ်ခင်ဗျဟုတ်ပါပြီ
ဟုတ်ကဲ့ဟုတ်ကဲ့ကဲဟိုဒေါက်ဆန်းစုကြည်ပါဝင်ပေါ့လေဒီမကြာခင်ကဒီတိုးချက်ဖွဲ့စည်းခဲ့တယ
်ဟမ်
ဟုတ်ကဲ့ဒီဘ ਹੁ ကော်မတီဝင်တွေကဒီရွေးကောက်ပွဲဥပဒေရဆိုလို့ရှိရင်သူကအလိုအလျောက်ထုတ်ပယ်ပြီးသားဖြစ်နေတယ်ပေါ့နော်ဒီဟုတ်ကဲ့ဒီပေါ်မှာရောဒီနေ့ဆွေးနွေးခဲ့ကြပါသလားရှင
်အဲ့ဒီကိစ္စတွေကိုကျွန်တော်တို့အကျေလဲဆွေးနွေးကြတာပါပဲတကယ်တော့ဒီဥပဒေမှာအဲ့ဒီခုနဟိုမများမတာဖြစ်နေတဲ့အချက်တွေကအဲ့ဒီချက်တွေပါပဲအဲ့ဒီချက်တွေကိုကျွန်တော်တို့ဆွေးနွေးကြတာပါပဲခင်ဗျဒါကြောင့်မလို့လဲကျွန်တော်တို့ကအဲ့ဒီချက်တွေကိုတိုင်းပြည်အတွက်အလွန်ရေးကြီးတဲ့အတွက်ကြောင့်ဒီချက်တွေကိုချေချေပြန့်ပြန့်ဆွေးနွေးဆုံးဖြတ်ပြီးတော့ပါတီဝင်တွေသဘောထားပါအလုံးပေါင်းရင်သုံးပြနိုင်ဖို့အတွက်ပြည်내တိုင်းတည်တည်ရရှိတဲ့ဘိုးဦးစည်းဖွဲ့ဝင်တွေစီဝေးကိုကျွန်တော်တို့ခေါ်ယူมาဖြစ်ပါတယ်အဲဘိုးဦးစည်းဖွဲ့စီဝေးမှာသင်ပြပြီးတော့ဘိုးဦးစည်းဖွဲ့ကဓမ္မဝီစီနိကအဆုံးပြဆက်มาဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအင်ကဲ
ဟုတ်ကဲ့ခင်ဗျ